ကရင်ပြည်နယ်ဖမ်းမြို့နယ်ဝေကြီးကျေးရွာအနီးမှာတည်ဆောက်မဲ့ကြောင်မီးသွေးစက်ရုံစီမံကိန်းကိုအစိုးရကဆောက်လုပ်ခြင်းပေမဲ့ဒေသခံတွေရက်ဖက်ဖွဲ့တွေကကန့်ကွက်နေတာကြောင့်လေးပွင့်ဆိုင်တွေ့ဆုံမှုဆရာတော်တွေဦးဆောင်မှုနဲ့ဒီကနေ့ပထမဆုံးစကားဝိုင်းကျင်းပတာဖြစ်ပါတယ်။ဒီစကားဝိုင်းမှာကရင်ပြည်နယ်ဝန်ကြီးချုပ်နန်းခင်ထွေးမြင့်တက်ရောက်ခဲ့ပြီး KNU စစ်ဦးစီးချုပ်ဗိုလ်ချုပ်စောကျော်နီလည်းတက်ရောက်ခဲ့ပါတယ်။ဝန်ကြီးချုပ်နန်းခင်ထွေးမြင့်ကပြည်နယ်ဖွံ့ဖြိုးရေးစေတနာကြောင့်သာကြောင်မီးသွေးစက်ရုံကိုတည်ဆောက်ဖို့ပြုလုပ်တာဖြစ်ပြီးအခြားရည်ရွယ်ချက်မရှိကြောင်းပြောကြားခဲ့ပါတယ်
။တပည့်တော်ကြောင့်ဒီလိုပြင်ပြတဲ့အတွက်လူအချေရပြီးတော့ပြောပါမယ်။ကြိုက်လို့မဟုတ်ပါဘူးခင်ဗျာ။တပည့်တော်တို့ပြင်ပြတဲ့အတွက်လူအချေတဲ့ပြီးတော့ပြောပါမယ်။အဲ့တော့တပည့်တော်ကတော့ဆက်စစ်ပြီးရရှိဖို့အတွက်ကြိုးစားပါတယ်။ဒါဒီလိုကြိုးစားတဲ့ချိန်မှာတော့လည်းတပည့်တော်ကတော့လည်းဘသူကဲဆောက်ဆောင်ရှားလုံးပြည့်ရမယ်လို့ကျင့်ရတယ်လို့မျှော်လင့်တာပါဘူး။သဘောတရားကွက်လွတ်မှုကတော့ဒီမိုကရေစီနိုင်ငံမှာအရေးလေးရှိပါတယ်။တပည့်တော်ပါတီတွေမှာတော့ပါတီလုံးပြည့်တော့မှမရခဲ့ဒါပေမဲ့တပည့်တော်အကောင်းဆုံးကြိုးစားလာပါခင်ဗျာဒီလိုဖြစ်နေ
ထိုင်းနိုင်ငံသားပိုင်တူယူထိုင်းကုမ္ပဏီဟာမြေကတထောင်နီးပါးမှာမဂါဝက်1280ထွက်ရှိမဲ့ကြောင်မီးသွေးသုံးလျက်စစ်တအားပေးစက်ရုံတည်ဆောက်ဖို့ရာထားပြီးစမ်းစစ်မှုတွေပြုလုပ်နေပါတယ်။ဒေသခံတွေဘက်ကလည်းကြောင်မီးသွေးနဲ့ပတ်သက်ပြီးသူတို့စိုးရိမ်နေတာတွေနဲ့ပွင်လင်းမြင်သာစွာချမပြတာတွေကိုထောက်ပြဆွေးနွေးခဲ့ပါတယ်။အစိုးရအဖွဲ့နဲ့လွှတ်တော်ဘက်ကဒေသခံတွေရဲ့ဆန္ဒကိုနားထောင်ပေးဖို့ရှိမရှိဒေသခံတယောက်ကမေးမြန်းရမှာတော့ဖမ်းမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်တဲ့ဗန္ဓာရေးနဲ့စီမံသားရာရေးဝန်ကြီးဦးသန်းနိုင်ကသူတို့အနေနဲ့လက်ရှိမှာဒေသခံတွေကိုချပြတဲ့အနေအထားပဲရှိသေးကြောင်းပြောပါရစေ။င
ငယ်တို့ပြောတယ်ဘာမှမပြောတယ်သူတို့လူတွေပြောတာဒေသခံတွေကမရှိလေတဲ့နားမထင်လိုက်ဘူး။ကျွန်တော်တို့ကရှင်းပြတည်တဲ့ဆန္ဒတွေတော့ကျွန်တော်ရှိရဲ့ဟိုဒါကိုသူတို့ကဆန္ဒကောက်ခံပြီးကျွန်တော်တို့ကဟိုလုပ်ပဲဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်တို့ခရီးအောင်ကြောင်းဆိုတယ်ဒီလေအောင်ဆိုတယ်ရပါတယ်လွတ်လို့ရပါတယ်ကျွန်တော်တို့ကကျွန်တော်ကမှမရှိဘူး။အခုလုံးလုံးတည်းကျွန်တော်တို့လုပ်နေတာရှင်းပြတဲ့အချက်တွေကျွန်တော်တို့လုပ်နေ
တာဒေသခံရွာသားတွေဟာကြောင်မီးသွေးစက်ရုံကြောင့်သူတို့လေယာဉ်တွေဆုံးရှုံးမှာတောတောင်တွေဆုံးရှုံးမှာကြောင်မီးသွေးဆိုးကျိုးတွေခံစားရမှာကြောက်တာကြောင့်ကန့်ကွက်နေကြတာဖြစ်ပါတယ်ဒီနေ့ပွဲကိုတက်ရောက်လာတဲ့သုံးအင်ရွာသားဦးမြလွင်ကတော့အစိုးရကကြောင်မီးသွေးကောင်းကောင်းပြောပြီးစီယုံးပေမဲ့ရွာသားတွေကကြောင်မီးသွေးကိုလုံးဝမလိုဘူးလို့ပြောပါတယ်
ဘေဘဒတူနှစ်ဖက်တော့ဒါပွေလိမြင်တာတဲ့ဟိုအဖွဲစီတစ်ခုတော့ခေါင်းတော့ကောင်းတာပဲဒါပေမဲ့လူတို့ကြတော့ဟိုမဖြစ်လဲဆိုတော့အစိုးရနဲ့ဆွေးနွေးပြောဆင်မယ်ဆိုလို့စီအစိုးရကတော့ကြက်မီသွေးဖက်တားတဲ့သဘောလူတို့ကြတော့ကြက်မီသွေးကိုမနစ်အသက်တဲ့သဘောပေါ့ဒါပေမဲ့ခေါင်းတော့ကောင်းတယ်ခေါပေမဲ့လည်းလူတို့ကတော့ဘယ်တော့ကြက်မီသွေးမလို့လာဘူးအစိုးရညှိမယ်ဆိုလို့စီသူကကျွန်မဝေသာအသနဲ့ကျွန်မဝေဝါဒနာပါနေလူတို့ကတော့လူကဘုံလေးဘွားပဲဟောတော့တမထက်ဘွားလေးကျွန်မစွန်းနဲ့ပတ်တယ်အဲ့လိုဖြစ်နေ
ဆိုရင်မှုတွေရှိနေတဲ့ဒေသခံတွေရက်ဘက်အဖွဲ့တွေနဲ့ကြောင်မီးသွေးစက်ရုံတည်ဆောက်လို့တဲ့အစိုးရအဖွဲ့တို့အခုလိုပွင်လင်းစွာဆွေးနွေးတာကောင်းပေမဲ့ဆက်လက်ဆွေးနွေးပြီးတော့အဖြေရှာဖို့ဂျားတော့ရကြောင်းလိုက်စရာတော့ဦးစန္ဒဝရကတိုက်တွန်းခဲ့ပါတယ
်အခုဒီကနေ့ရလာတဲ့အမြောင်ကိုပြောရင်ကြည့်သူတွေကစားရတဲ့အစိုးရမှုတွေခက်ခဲတွေကိုအစိုးရကတင်ပြလာတဲ့အခါအစိုးရကဒီပွင့်စင်ပြီးတော့ဖြည့်ရှင်းဖို့လမ်းပွင့်လေဆိုတော့ဒီကနေ့ရလာအောင်ဖြစ်တယ်လို့ဆရာတော်ကမှဆက်ချပါတယ်။ဒီတော့ဆရာတော်အနေနဲ့ကတော့ဒီထက်ဒီထက်ပို့ပြီးတော့ညှိနှိုင်းပါ။ဒီထက်ဒီထက်ပို့ပြီးတော့ညှိနှိုင်းပါ။ညှိနှိုင်းတာလည်းအဖြစ်သက်မှာဖြစ်ပါတယ်။
လာလူစကားဝိုင်းကိုနောက်တစ်ချိန်ကျင်းပတဲ့အခါမှာပညာရှင်တွေပါဝင်တဲ့ဆွေးနွေးပွဲတွေပါလှုပ်ဆေးခြင်းတယ်လို့အရက်ဖက်အဖွဲ့တွေကပြောပါတယ်။ကရင်သဘောပတ်ဝန်းကျင်နဲ့လူမှုလှုပ်ရှားမှုကွန်ရက်ကစောတာဘူးကပြည်တော်စုအစိုးရကခွင့်မပြုရသေးတာကြောင့်အောက်ခြေမှာမြေယာရော်ကြီးတွေပေးနေတာဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်နေတာတွေတွေ့နေရတယ်လို့ပြောပါတယ်
။ကျော်ဒီနေ့တိလိုက်ရတာတော့ဒါဒီနေ့ပွဲမှာဆိုဒါပြည်တော်စုဟိုဝန်ကြီးရဲ့ခွင့်ပြုချက်မျှသိဘူးပေါ့နော်။ဒါ process တစ်ခုကိုသွားနေတယ်လို့ပဲကျွန်တော်တို့နားလည်ထားတယ်။ဒီတော့ဖြစ်နိုင်ခြေတွေ process သွားတယ်ပြီးတော့တစ်ဖက်မှာလည်းညရာရော်ကြီးတွေပြီးနေတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့တွေးလိုက်ရတယ်ပေါ့။ဟောဒီမှာပြောရရ budget ကြပြီ။အမှ implementation သွားနေတဲ့ပုံစံမျိုးဖြစ်တယ်။ပြောဆိုလိုတဲ့သဘောကအပေါ်ကခွင့်ပြုချက်မရသေးပြီမဲ့ account ထဲပေါ်လုံးဆောင်နေတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ဒီနေ့နားလည်လိုက်ရတယ်။ပြောမယ်ဆိုရင်ဒါဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေပုံမှန်တရှိရှိရဆိုရင်ဒါကတော့မညီညာဘူးမညီဘူးလို့ကျွန်တော်တို့အမြင်တယ်ပေါ့။ဟုတ်ကဲ့
။ဒီသခံတွေရက်ဖက်အဖွဲ့တွေကကန့်ကွက်ပေမဲ့ကရင်ပြည်နယ်အစိုးရနဲ့လွှတ်တော်ဥက္ကဋ္ဌအပါအဝင်ကိုယ်စားလှယ်တွေကတော့ကြောင်မီးသွေးသုံးလျက်စစ်ဒါဘေးစက်ရုံတည်ဆောက်ဖို့ကိုသဘောတူထားတာဖြစ်ပါတယ်ခင်ဗျာ။